Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2025ခုနှစ် February 22ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00 Washington DC မြို့ရွာကနေတိုက်ရိုက်စာလွန်နေပါပြီ။လိုင်းနိုမီတာ1925နဲ့30နောက်အခုစနေနဲ့နောက်ချန်တနင်္ဂနွေမှာလိုင်းလမီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြမာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတွဲတင်ပြပေးမှာဖြစ်ပါတယ်သတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်စစ်တပ်အကြီးအကဲပူတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌဘိုးချုပ်ဂျီစီကျူဘရောင်းကိုသမရထရန်ကယာရုကနေဖယ်ရှားလိုက်ပါတယ် VOA သတင်းဌာနအနေနဲ့သမရထရန်ရဲ့သတင်းဌာနမဟုတ်ပေမဲ့ထရန်ကိုအဓိပ္ပာယ်ရှိဝေဖန်တဲ့သတင်းမီဒီယာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ VOA အကြီးအကဲအဖြစ်ရွေးချယ်ခံထားရသူကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကြောက်ဖြူမှာတော့အရက်ခတ်တပ်တော်နဲ့ AA စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေပြင်းထန်နေပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဥစွာတင်ပြပေးပါမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေအပြီးမှာတော့လာမယ့်စနေညပတ်စင်ကဏ္ဍတစ်ခုတည်းဒုက္ခသည်တွေတိုးလာခြင်းအမေရိကန်အကူအညီဆိုင်ငံပြီးအကူအညီရော့ကဆေးကတ်တချို့ပါပိတ်လိုက်ရတာကိုဒုက္ခသည်တူက
Ubicate la Roma, se trovi alla lente, se trovi il nome, Mumba Lombe, no, Sao Lombe.
Se che fai una magia.
ဒီကြောင်ပြောထားတဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလွတ်ခွင်နဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီပါဥရိယာဒီနဲ့သတင်းတွေတဲကတုတအစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲ့အောင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌလေတပ်ဘိုးချုပ်ဂျီစီကျူဘရောင်းကိုသမ္မတဒေါ်နယ်ထရန့်ကတောက်ကြနေကယာရုကရုတ်တရက်ဖယ်ရှားလိုက်ပါတယ်လီဒါဘိုဂျိုဂျီစီကျူဘရောင်းဟာအများလေးစားခံရတဲ့အကြီးအကဲတယောက်ဖြစ်သလိုအမေရိကန်စစ်တပ်သမိုင်းမှာအာရှအာဖရိကနယ်ပွားအမေရိကန်အနေနဲ့ဒုတိယမြောက်ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌအဖြစ်ယာရုရယူခဲ့သူဖြစ်ပါတယ်စစ်တပ်ထဲမှာမတူကွဲပြားမှုနဲ့အားလုံးဒန်းတူပါဝင်မှုကိုအားပေးခဲ့တဲ့အကြီးအကဲတယောက်ဖြစ်ပါတယ်သူ့ကိုယာရုကနေသမ္မတကတောက်ချနေကရုတ်တရက်ဖယ်ရှားလိုက်တဲ့ပေါ်ပင်နဂိုစစ်ဌာနချုပ်မှလည်းတုံ့လုံစရာဖြစ်ခဲ့ပါတယ်တိုက်ခိုက်ရေးလေတရေဘွားကနေလေတပ်ဦးစီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးစီကျူဘရောင်းကိုပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌတာဝန်ပေးဖို့အရင်သမ္မတဂျိုးဘိုင်ဒန်ကရွေးချယ်ခဲ့တာဖြစ်ပါတယ်ဒီတာဝန်ကိုသူယူခဲ့တဲ့16လအတွင်းယူကရိန်းစစ်ပွဲအရှိအလယ်ပိုင်းမှာကျင်းပလာတဲ့ပဋိပက္ခတွေကိုသူကြီးကြပ်ကိုခဲ့ခဲ့ရပါတယ်ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌတာဝန်အပေါင်းအဝင်နိုင်ငံအတွက်နေပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးစီကျူဘရောင်းကိုကျေးဇူးတင်ပါတယ်လို့သမ္မတထရန့်ကလူမှုကွန်ရက်မှာရေးသားခဲ့ပါတယ်သူနေရာအစားထိုးဖို့လေတပ်ဗိုလ်ချုပ်ကြီးဒန်ခိန်းကိုရွေးချယ်ရတာတယ်လို့သမ္မတထရန့်ကထုတ်ပြန်ထားပါတယ်
VOA American ရဲ့အကြီးအကဲယာထခံရသူက Trump တရင်ဌာနမဖြစ်စေသလို Trump ကိုတိုက်တဲ့ဌာနလည်းမဖြစ်စေရဘူးလို့ပြောလိုက်ပါတယ်။ VOA တရင်ဌာနအနေနဲ့ Trump TV ဖြစ်မှာမဟုတ်ပေမဲ့ Trump ကိုအတိတ်မရှိဝေဖန်နေတဲ့သတင်းမီဒီယာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ VOA ကြီးကဲတာဝန်ယူဖို့သမ္မတဒေါ်နယ် Trump ရွေးချယ်ထားသူက CPAC ညီလာခံကြီးမှပြောလိုက်တာပါ။ American မှာတရင်တိုက်ပွဲဆင်နွှဲနေခြင်းဗီယိုရာအမှန်တရားကိုတိုက်ဖို့အကောင်းဆုံးလက်နက်ဖြစ်လိမ့်မယ်လို့ဝိုင်းရင်သတင်းသမားတယောက်ဖြစ်တဲ့ကယ်ရီလိတ်ကဝါရှင်တန်မြို့တော်နားမှာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံဒီ CPAC မှာတောက်ကြနေမိကုန်တဲ့ထည့်ပြောခဲ့တာပါ American သတင်းတွေကိုတင်ပြလာတာနှစ်ပေါင်း38နှစ်ရှိနေပြီဖြစ်တဲ့ VOA သတင်းဌာနရဲ့တင်ပြချက်တွေဟာတခါတလေမှာအလွန်ထူးခြားကောင်းမွန်တယ်လို့တခါတလေမှာတော့အလွန်နာကျင်ရပါတယ်လို့လည်းကယ်ရီလိတ်ကဆက်ပြောခဲ့ပါတယ်VOA ကြီးကဲဖြစ်တာဝန်ယူဖို့သမ္မတထရမ်ကသူ့ကိုရွေးချယ်တဲ့ပေါ်တော့ဂုဏ်ယူပြီးသူ့အနေနဲ့သတင်းတွေကိုတိကျမှန်ကန်ပြီးအယူအသဆုံးတင်ပြသွားနိုင်ရေးအာရုံစိုက်သွားမယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့လတည်းကစတင်ခဲ့တဲ့ Israel Hamas အပြစ်ချက်ဆေးရေးသဘောတူချက်ကြီးတူညီချက်အရ Hamas ဘက်ကလွှတ်ပေးရမယ်ပထမအတုပ်အတွက်နောက်ဆုံးကြံနေတဲ့ဒဇာကန်6ဦးကိုဒီကနေ့စနေနေ့မှာပြန်လွှတ်ပေးလိုက်ပါတယ် အပြန်အလှန်အပြစ်အစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်း600ကျော်ကိုပြန်လွှတ်ပေးရမှာပြန်လွှတ်ပေးမှာဖြစ်ပါတယ်ဟာမတ်စ်ကပြန်လွှတ်ပေးလိုက်တဲ့အစ္စရေးဒဇာကန်6ဦးကိုဂါဇာမှာရှိတဲ့ကျစ်ချင်းတွေအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီးတသုတ်စီခွဲပြီးအစ္စရေးဘက်ကိုပြန်ပို့ပေးခဲ့ပါတယ်ဒဇာကန်တွေပြန်လည်လွတ်မြောက်လာတာကိုမိသားစုတွေနဲ့ယာနဲ့ချီတဲ့အစ္စရေးပြည်သူတချို့ကစုယုံချိုးဆိုခဲ့ပါတယ်ဒဇာကန်တွေပြန်လွှတ်ပေးစဉ်ဟာမတ်စ်အဖွဲ့ကဒဇာကန်တွေကိုတန်းစီပြသခဲ့တယ်လို့တချို့ဒဇာကန်တွေကိုလည်းစကားပြောခိုင်းတဲ့အတွက်ဒူလေးရောက်ကိုကုလသမဂ္ဂတာဝန်ရှိသူအချို့ကအပါအဝင်တချို့ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်ပြီးခဲ့တဲ့ရက်ကပြန်လွတ်ပေးခဲ့တဲ့အသက်မဲ့ရုပ်ကျင်းတရားခံ၄ဦးနဲ့အမျိုးသမီး2ဦးဖြစ်တဲ့ Sherry Bibart ရဲ့ရုပ်ကျင်းမှားယွင်းနေတာကြောင့်မနေ့ကတောက်ကြနေမှာသူ့ရဲ့ရုပ်ကျင်းအမှန်ကို Hamas အဖွဲ့က Israel ဘက်ကိုလွှဲပြောင်းပေးခဲ့ပါတယ
်မြန်မာမှာတော့ရခိုင်ဘက်တရုတ်စီမံကိန်းအများဆုံးရှိတဲ့ကြောက်ဖြူမြို့နယ်ထဲမှာတိုက်ပွဲပြင်းထန်နေပါတယ်ရခိုင်ပြည်နယ်ထက်ကမတည်ချွန်းရင်းနဲ့စစ်ကမ်းပါဝင်တရုတ်စီမံကိန်းတွေအများဆုံးရှိနေတဲ့ကြောက်ဖြူမြို့နယ်မှာဖေဖော်ဝါရီ20ရက်ကြာသာရီနေ့ကစလို့စစ်တပ်နဲ့အာခတတ်တော်အေအေကြားတိုက်ပွဲတွေပြင်းထန်လာနေတာပါ။တောက်ကြနေတဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ပုတ်တောင်ကျေးရွာမှာအနီးမှာရှိတဲ့ဒညဝရီရဲစခန်းကနေဇိုင်ချောင်းကျေးရွာနဲ့ကြောက်ဖြူရန်ကုန်လမ်းမကြီးရဲ့လမ်းကွဲဘက်ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုအာခတတ်တော်အေအေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်သူတွေကပြောပါတယ်။ဖေဖော်ဝါရီ21ရက်တောက်ကြနေ့ကလည်းတစ်ပုတ်တောင်ကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့ဒညဝရီရဲစခန်းကိုအေဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့စောင့်ကြည့်နေသူတွေကပြောပါတယ်စစ်တပ်ဘက်ကလည်းပဝန်းကျင်ကျေးရွာတွေဖြစ်တဲ့ဆိုင်ချုံဝါတောင်ရှောက်ချောင်းပါဝင်ကျေးရွာတချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဗာတီကန်မှာတနင်္ဂနွေနေ့တိုင်းပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲကိုပိုဟမ်မင်းကြီးဦးဆောင်မှာမဟုတ်ဘူးလို့ဗာတီကန်တာဝန်ရှိသူတွေကဒီကနေ့ပြောကြပါတယ်အခုလိုတင်းငွေတွေဝေပြုပွဲကိုပုံယဟမင်းကြီးဖရန်စစ်ဦးမဆောင်နိုင်တာတည်နှစ်ပတ်ရှိပြီဖြစ်ပါတယ်အသက်ရှူခဲ့လို့ပုံယဟမင်းကြီးကဖေဗူအာရီလ14ရက်နေ့ကတည်းကဆေးရုံတက်ခဲ့ရပြီးအဆုံးနှစ်ဖက်စလုံးရောင်ရနေတဲ့အတကူတမှုခံယူနေရပါတယ်ညတော့ကပုံယဟမင်းကြီးကောင်းကောင်းအနားယူနိုင်ခဲ့တယ်လို့ကြေညာချက်အတူလင်းနဲ့ပဲဒီကနေ့ဗာတီကန်ကထုတ်ပြန်ပါတယ်အရင်တွေတုန်းကတော့သူထပြီးမနက်စာစားနိုင်တယ်ဆိုတာမျိုးကိုဖော်ပြခဲ့ပါတယ်ပေါ်ရမ်းမင်းကြီးအနေနဲ့အသက်အန်ဒီရဲ့စိုးရင်စရာမရှိပေမဲ့အန်ဒီရဲ့ကင်းတဲ့အခြေအနေတော့မဟုတ်သေးဘူးလို့သူ့ကိုကုသပေးနေတဲ့ဆရာဝန်တွေကတောက်ကြနေတော့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကမ္ဘာတဝန်းဘာသာဝင်တက်တမ4ဘီလီယံနီးပါးလောက်ရှိတဲ့ကက်သလစ်အသင်းတော်ရဲ့ပေါ်ရမ်းမင်းကြီးဖရန်စစ်ကျမ်းမာရေးအတွက်စိုးရင်နေချက်မှာပါပဲသူ့ရဲ့အရေးအယာကိုဘယ်သူဆက်ခံမလဲဆိုတာကိုထင်ကြေးပေးပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။2013ခုနှစ်ကတည်းကကက်သလစ်အသင်းတော်ရဲ့ပေါ်ရမ်းမင်းကြီးအဖြစ်ပိုဟမ်မင်းကြီးဖရန်စစ်ကတာဝန်ယူနေတာဖြစ်ပါတယ် Direct from Washington The
Voice of America VOA မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ကန်နေစနေညသတင်းတွေကိုကိုစော်မှုကြောင့်ねပြပြပေးခဲ့တာပါအခုတော့ပတ်စင်ကဏ္ဍတွေဇက်တိုက်ပါပထမဆုံးကတော့ဒုအသံအစီအစဉ်ပါထိုင်းစစ်ဘေးဒုက္ခသည်စခန်းတွေကအကူအညီလိုအပ်နေသူတွေဘဝကိုပြောထားပါတယ်စစ်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်စခန်းတွေရှိရာထွက်ပြေးခွလုံနေကြတဲ့ကရင်ဒုက္ခသည်တွေ၊ကူညီထောက်ပံ့မှုတွေအလုံးလောက်မရကြလို့ဒုက္ခကြုံနေရတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
။ပူပြီးကြက်တဲလာဘူးမ
။ပူပြီးတော့ကြက်တဲလာတယ်။ဒီခံပြီးနေရတာပါပဲ။ဆွေမျိုးတွေဆိုတော့လည်းပြေးပြန်လို့မရဘူးဆိုတော
့ပြေးပြန်လို့လည်းမရဘူး။
နောက်တစ်ခုကစခန်းမှာရှိတဲ့သူတွေအောက်ဆီဂျင်ရှူမရတဲ့သူတွေရှိတယ်။အခုကအဲ့ဒါဝယ်ဖို့ပတ်စံမရှိဘူး။အောက်ဆီဂျင်မရှူရတဲ့တယောက်ဆိုလို့ရှိရင်ဆုံးပြီ
။ထိုင်းနိုင်ငံမှာရှိတဲ့ကရင်ပြည်ဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုအရင်းမြစ်တွေကရှားပါပါတယ်။ဒါကြောင့်စခန်းမှာအရင်ကတည်းကရောက်နေသူတွေကတော့အခြေခံထောက်ပံ့ရေးပစ္စည်းတွေနဲ့အကူအညီပေးတဲ့ဝန်ဆောင်မှုတွေကိုရနိုင်ကြပေမဲ့အနာသိမ့်ပြီးနောက်မြန်မာကနေစခန်းတွေကိုတင်ရှောင်လာတဲ့ဒုက္ခသည်အသစ်တချို့ကတော့ကူညီရမရကြပါဘူးသူတို့ဟာအခြေခံထောက်ပံ့မှုတွေဖြစ်တဲ့အစားအစာနဲ့အမိုးအကလုံလောက်မရတာတွေကြောင့်စားလောင်မှုတွေနဲ့အိုးမဲ့အိမ်မဲ့ဖြစ်နေကြသလိုကျန်းမာရေးဆောင်ရှောက်မှုတွေမရကြတာကြောင့်အသက်သေဆုံးမှုတွေလည်းရှိနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Podcast Season ကနေကြိုဆိုပါရစေ။ဒီတစ်ပတ် Season ကိုတော့ဒုအသံရဲ့သတင်းထောက်ကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါရစေ။
သမီးစားပြီးအိတ်ရတယ်ဝင်အိတ်တယ်ယောက်ျားအဖြစ်မအိတ်တယ် ပြီးတော့သူဘယ်ကိုသွားလိုက်လဲဆိုတာကိုမသိလိုက်ဘူးသားသမီးတွေပြန်လာတော့ဘာပဲမှလည်းမေးတော့မိုးကမသိဘူးလို့ပြောတယ်အိမ်သာသွားတဲ့ခါကျတော့သွားတွေ့ရအိမ်သာထဲမှာသွားပြီးမှဂျိုးနဲ့တုတ်ပြီးညှစ်ပြီးတက်သေးသွားတယ
်မော်လူမိုနဲ့သူ့ကလေး၃ယောက်တို့ဘဝထဲမှာသူ့အမျိုးသားအခုလိုအလွယ်တကူထွက်သွားလိမ့်မယ်လို့ဘယ်တော့မှမတွေးမိပါဘူးဒီလိုဖြစ်ရဆိုဟာထိုင်းနိုင်ငံနေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ကရင်နီဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်ခဲများစွာတွေကတခုဖြစ်ပါတယ်စခန်းထဲမှာမော်လူမိုတို့မိသားစုလိုပဲပြင်းထန်တဲ့တိုက်ပွဲတွေကြောင့်စခန်းကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပီးရှောင်အရေးအတွက်တွေကတိုးလာနေပါတယ်အရှင်တဲကစစ်ပီးရှောင်စခန်းတွေမှာနှိမ့်ရှည်နေထိုင်နေတဲ့စစ်ပီးရှောင်တွေကစားနေရိတ်ခါမလုံလောက်မှုတွေရှိနေတဲ့အပြင်အခုထတ်တိုးလာတဲ့စစ်ပေးဆောင်အစ်စ်တွေနဲ့ပါခွဲဝေပြီးတော့တုံဆွဲနေရပါတယ်။မကြသေးခင်ကမှအမေရိကန်ကလည်းအကူအညီတွေဖျက်တောက်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီကိုရယူနေတဲ့သူတိုင်းအခက်ခဲတွေကိုပို့ပြီးတော့ခံစားနေရတာပါ။ဟ
ိုဘာဘာမှဩမဩခရေပကောအချိန်ပြီလို့လေ
းကိစ္စမဖြစ်ခင်တည်းကအဆင်မပြေမှုတွေရှိခဲ့တယ်။စားဝတ်နေရလည်းအဆင်မပြေဘူး။ယောက်ျားပြောတယ်ဒီမှာလာနေတာအဆင်မပြေဘူးဒီမှာနေငါတို့လည်းပိန်လှပြီးငတ်လှပြီးပြောတယ်ရွာကိုပဲပြန်ချင်တယ်ပြောတယ်အမိုးကဆားရောက်ချင်းမို့အဆင်မပြေတာရှိနိုင်တယ်ဆက်နေပါလို့ပြောထားတာငါရဲ့လောက်နေတော့အမိုးဘဲမှမသွားခိုင်းချင်ဘူးအိမ်မှာပဲနေငါကြောက်လို့လို့ပြောတယ်အဲ့ရနေကိစ္စဖြစ်လာတာ
ထိုင်းနိုင်ငံအနေနဲ့1980ပြည်လွန်နှစ်တွေကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေနဲ့နှင်းပန်းနှိပ်စက်မှုတွေကိုရှောင်တိမ်ဖို့ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုသူတို့နိုင်ငံအတွင်းမှာယာယီနေထိုင်ခွင့်ပြုထားပါတယ်။လက်ရှိမှာတော့နေဆက်ဒေသတလျှောက်မှာဒုက္ခသည်စခန်း6ခုရှိပြီးတော့လူဦးရေကတသိန်းကျော်ရှိပါတယ်။စခန်းထဲမှာနှိရှည်နေထိုင်နေတဲ့ဒုက္ခသည်တွေဟာစခန်းထဲကနေအပြင်ကိုထွက်ခွင့်မရှိသလိုအလုံးလုံးကန်ခွင့်လည်းမရှိပါဘူး။ခူတဲရယ်ကသူတို့ထဲကတယောက်ပါသူကဒုက္ခသည်စခန်းမှာနေထိုင်နေတာ15နှစ်လောက်ရှိနေပြီဖြစ်ပြီးတော့နေထိုင်စားသောက်ရမှုအခြေအနေတွေကတဖြည်းဖြည်းနဲ့ပိုပြီးတော့ခက်ခဲလာတယ်လို့ဆိုပါတယ်သူတို့အရင်စားရောက်ကစားကတစ်လမှာတယောက်ကိုစံ15ကီလိုရပြီးတော့အဲ့နောက်မှာတော့12ကီလိုပေးရကနေအစင်းစင်ရောင်းနေရရှိပြီးအခုနောက်ဆုံး9ကီလိုပဲရတော့တယ်လို့ဆိုပါတယ်ဈေးပေါ်တဲ့ဟင်းသီးဟင်းရွက်ကိုစားသောက်နေရပေမဲ့အကျွေးတွေနဲ့လဲပတ်နေရတယ်လို့ဆိုပါတယ်။သူ့ရဲ့ဆွေမျိုးသားချင်းတွေဖြစ်တဲ့စစ်ပေးဆောင်အစ်စ်တွေထပ်ပြီးတော့ရောက်လာချိန်မှာတော့သူတို့မိသားစုရဲ့လိုအပ်မှုတွေကပိုများလာတယ်လို့ခူတဲရယ်ကဆိုပါတယ
်။ဘူဘီချတဲလာဘူးမတူရောက်လာလဲဆိုသူတို့အိမ်လုံးမဲ့မုံကလုံးမဲ့နော်ဆောင်းလုံးမဲ့
ပို့ပြီးတော့ကြက်တဲလာတယ်။သူတို့ရောက်လာတော့အိမ်တွေမိုးကတွေဆောင်းတွေကလိုတယ်။စားသောက်ဖို့ကလည်းလိုတယ်။အဲ့တော့တက်နိုင်သလောက်စီစဉ်ပေးတယ်။ကူညီပေးတယ်ဒီခံမိနေရတာပါပဲဆွေမျိုးတွေဆိုတော့လေပြေးပြန်လို့မရဘူးလေ
ကရင်နီစစ်ပေးဆောင်စခန်းမှာနေထိုင်နေတဲ့သူတွေကိုကရင်နီဒုက္ခသည်ကော်မတီကစည်ရင်းပြုစုထားပြီးတော့သူတို့ဟာ The Border Consortium ကကူညီထောက်ပံ့ပေးတဲ့ရိတ်ခါကတ်လို့ခေါ်တဲ့ TPC ကတ်ရရှိပါတယ်စားနေရိတ်ခါနဲ့နေရာထိုင်ခင်းတွေကို The Border Consortium ကထောက်ပံ့ပေးတဲ့အတွက် TPC လို့ခေါ်တာပါစည်ရင်းမှာမပါတဲ့သူတွေကအဲ့ဒီကတ်မရရှိသလိုအစားအသောက်တွေလည်းမရရှိပါဘူးကြရရှိတဲ့သူတွေဟာလူတအူးကိုတစ်လမှာမြန်မာငွေ 38,000 ကျော်နဲ့ညီမျှတဲ့ဘတ်290ရိတ်ခါကတ်ရရှိပါတယ်။အသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းနေအစရှိသဖြင့်ထိခိုက်လွယ်တဲ့သူတွေဟာအမျိုးအစားပေါ်မူတည်ပြီးတယောက်ကိုပြန်မြမြန်မာငွေ 53,000 ကျော်နဲ့ညီမျှတဲ့ဘတ်410ရရှိပါတယ်။ခုဘူးရေကကရင်နီစခန်းကတာဝန်ရှိသူတအူးပါ။အစ်စ်ရောက်လာတဲ့စစ်ပေးဆောင်တွေအတွက်နေစရာအခက်ခဲရှိတယ်ဆိုတာကိုသူဝန်ခံပါတယ်။ဒါကြောင့်အစ်စ်ရောက်လာတဲ့စစ်ပေးဆောင်တွေဟာသူတို့ရဲ့ဆွေမျိုးနှိရှည်စစ်ပေးဆောင်တွေကိုမိခိုးနေရပါတယ်။အဲ့ဒါဟာနှိရှည်စစ်ပေးဆောင်တွေအတွက်တော့ဝင်ထုတ်ဝင်ပိုးဖြစ်စေပါတယ်။ခုဘူးရယ်ဖြေဆိုထားတာကိုအတန်အစားထိုးဖတ်ထားပါတယ်
။ဘေးရက်တဲ့ဝါဖတ်တွေရအင်တလုံးအတွက်မဖူလုံးပါဘူး။အဲ့ဒါတွေပဲအားကိုးလို့မရဘူး။ဒါပေမဲ့လုံးဝမရှိရတဲ့အစားလို့ရှင်တော့ခံတာတဲ့သဘောမျိုးပေါ့။ပစံလဲထတိုးပေးဖို့မရှိဘူးတိုးလဲမတိုးပေးနိုင်ဘူးဒုက္ခသည်စခန်းကိုကူကလူဦးရေတသိန်းကျော်ကိုစာနာရိတ်ကပေးနေရတော့သူတို့ပေးတဲ့လောက်ပဲရတယ
်ဒီလိုအခက်ခဲတွေကြားမှာရှင်သန်နေထိုင်နေရင်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းက သူတို့အတွက်သတင်းစိုးကိုထပ်ကြရပါတယ်။အပြည်ပြည်ဆိုင်ရာကူညီကယ်ဆယ်ရေးကော်မတီ IRC ရဲ့အကူအညီနဲ့လက်ပတ်နေတဲ့အထောက်ပံ့တွေကို3လရက်ဆိုင်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။အကူအညီရက်ဆိုင်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေရေပေးဝေခြင်းတွေနဲ့စခန်းတွင်တန့်ရှင်းရေးလုပ်တာတွေအားလုံးထိခိုက်မှုရှိပါတယ်။အမတ်တက်ကရင်နီဒုက္ခသည်စခန်းမှာတော့ဇန်နဝါရီလ24ရက်နေ့ကတခုတည်းသောစခန်းတွင်ကဈေးကန်ကိုပိတ်လိုက်ရပြီးလူနာတွေကိုပြန်လွှတ်ခဲ့ပါတယ်။နာတာရှည်သမားတွေနဲ့အရေးပေါ်ကုသလူတွေသူတွေဟာထိုင်းဈေးရုံတွေမှာငွေကြေးပေးပြီးတော့ကုသလို့ရပါတယ်။ဒါကစခန်းတွင်မှာစားဖို့တောင်အနိုင်နိုင်ဖြစ်နေတဲ့ဒုက္ခသည်တွေအတွက်မဖြစ်နိုင်တဲ့ကိစ္စပါ။အရေးပေါ်ကုသလို့မရနိုင်တဲ့အတွက်ကျုံတလို့ကုသနေရတာမျိုးတွေရှိတယ်လို့ခူသည်တွေကပြောပြပါတယ
်။
ဆိုင်ကတိုင်းမှုတစ်ခုဖြစ်လို့ရေးပေါ်ဈေးကန်ကိုသွားပြတော့ဈေးကန်ပိတ်ထားတယ်ရေးပေါ်ကလည်းမရှိဘူးဈေးကန်ကလည်းမရှိတော့ကုနီကွန်နဲ့ပဲကုသတဲ့အနေအထားမျိုးရောက်သွားတယ်တိုက်မီတော့ခြေတော့ကျိုးသွားတာလွဲသွားတာဆိုတော့နှိပ်ပင်းရင်တော့တက်တာပါတယ်တက်နိုင်သလောက်နှိပ်တယ်ကနှိပ်ရတာပေါ့
ဈေးကန်ပိတ်လိုက်စဉ်အတွင်းမှာရေးပေါ်လူနာ14ဦးကိုမြို့ပေါ်ကထိုင်းစစ်ရုံတွေကိုပို့ဆောင်လိုက်ရပြီး2ဦးကတော့ဒေဆုံးသွားပါတယ်လက်တလုံးမှာနာတာရှည်သမားတွေအတွက်တည်ယူပို့ဆောင်ရေးကိုကော်မတီကစီစဉ်ပေးပေမဲ့ဆေးဝါးအတွက်ငွေကြေးမတက်နိုင်လို့မသွားကြတဲ့သူတွေလည်းရှိပါတယ်။ကော်မတီကလည်းအဲ့အတွက်ငွေကြေးသီးသန့်မရှိဘဲရုံးလေပတ်ဖို့ငွေတွေကနေခွဲဝေသုံးစွဲနေရပါတယ်။ကျန်းမာရေးဝန်ဆောင်မှုတွေကိုရန်နာလိုက်တဲ့အတွက်နောက်ထပ်စိန်ခေါ်မှုကရှိနေသေးတယ်လို့စခန်းတာဝန်ခံခူပူရယ်ကဆိုပါတယ်။ခူပူရယ်ဖြေကြားထားတာကိုအတန်အစားထိုးဖတ်ထားပါတယ်ရှင်။
နောက်တစ်ခုကစခန်းမှာရှိတဲ့သူတွေအဆုတ်ရောဂါနဲ့ပတ်သက်ပြီးအောက်ဆီဂျင်ရှူနေရတဲ့သူတွေလည်းရှိတယ်။အခုကအဲ့ဒါဝယ်ဖို့ပတ်သက်မရှိဘူး။အောက်ဆီဂျင်မရှူရတဲ့တယောက်ဆိုလို့ရှိရင်ဆုံးပြီ။ပြီးတော့ကောက်ကွယ်ဆေးတွေအတွက်လည်းမီးစက်နှိုးဖို့ဆီယားလိုသေးတယ်။အဲ့ဒါတွေကိုအကူအညီတောင်းရမယ်။ဘယ်မှာတောင်းရမလဲဆိုတာလည်းမသိသေးဘူး။အလူရှင်တွေရှာအောင်မယ်
။ထိုင်းစေးရုံတွေကိုလည်းထိုင်းအာဏာပိုင်စီးရင်မှာရှိနေတဲ့စစ်ပေးဆောင်တွေပဲတွားခွင့်ရှိပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းအစ်တရောက်လာတဲ့စစ်ပေးဆောင်တွေကထိုင်းအာဏာပိုင်စီးရင်ထဲမှာမရှိနေပါဘူး။အဲ့လိုလူတွေအတွက် IRC ကစခန်းမှာအရေးပေါ်ကူတာမှုတွေကိုအနည်းငယ်ဆက်ပြီးတော့လုပ်ပေးနေတယ်လို့ဆိုပါတယ်။နာတာရှည်ယောဂလည်းရှိအသက်အရွယ်ကြီးရင်မီဖြစ်တဲ့ခူးတဲ့ရယ်ကတော့သူ့ရဲ့ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့ဆိုပါတယ်
။ဒါနဲ့စီးပြီးလာဆိုရင်ဘာလို့လဲဆိုတော့မာတခုခုရှိလို့ဒီ
လက်ရှိကတော့စိုးရင်ရတယ်တခုခုဖြစ်ရင်ရာနာပြောက်တဲ့ဆေးတို့အသက်ရှူကြတာလို့ဆိုရင်လည်းဆေးရမလောက်တော့ဘူးလေစိုးရင်ရတယ်ကုနီကိုအန်နဲ့တော့ဆေးရုံတွေသွားလို့ရတယ်ဒါပေမဲ့အကုန်ကြများရတယ်စားတောက်ဖို့တော့မရှိတာဆေးဝါးအတွက်ဆိုရင်ပူဝေးတယ
်ဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူအခွင့်အရေးဆောင်မတွေကိုနှစ်ပတ်တစ်ချိန်တင်ဆက်ပေးမှာဖြစ်လို့ဒို့အတန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။နောက်တစ်ပတ်မှာထုံလွှင့်မဲ့ဒို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်။ Thai Sibe ဒုက္ခသည်စခန်းတွေကအခုညီလူနေသူတွေဘဝကိုဒို့အတန်အစီအစဉ်မှာပြောပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကြပါပါဩစတြေးလျလူဝင်မှုကြီးကြပ်ရေးမှုအကြောင်းပြောထားပါတယ်။ကမ္ဘာမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာအင်မတန်တင်းကျပ်တဲ့နိုင်ငံတွေထဲဩစတြေးလျလည်းပါပါတယ်။ဩစတြေးလျမှာနိုင်ငံသားဖြစ်ခွင့်နိုင်ငံရေးခလုံးကွင်းရကျင်သူတွေကိုကျွန်းပို့တဲ့အစီအစဉ်ဒုက္ခသည်လျှောက်သူတွေကိုလက်ခံဖို့စဉ်းစားပုံအပါဝင်ကိုဆစ်ဒနီမြို့ကရှိနေဦးကူကူအောင်ကိုအတမောင်တန်းကမေးမြန်းပြောထားပါတယ်ခင်ဗျာ။
လူဝင်မှုကြီးကြပ်ရေးမူဝါဒဟာဒီနေ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့နိုင်ငံရေးမှာအဓိကကျတဲ့အကြောင်းအရာတစ်ခုဖြစ်ပါလေ။ဒီပတ်ဩစတြေးလျနိုင်ငံရဲ့မွေးရနိုင်ငံသားဖြစ်မှုဖွင့်ရင်းနဲ့တခြားလူဝင်မှုကြီးကြပ်ရေးနဲ့ဆက်နွယ်တဲ့နိုင်ငံရေးအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဩစတြေးလျနိုင်ငံမှာရှေ့နေဖြစ်နေဆောင်ရွက်နေတဲ့ဦးကိုအောင်ဖြစ်ပါလေ။မင်္ဂလာပါကိုအောင်ခင်ဗျာ
။မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဆိုတော့ကိုယ်အမေရိကန်နိုင်ငံမှာတော့ပေါ့နော်ကျွန်တော်တို့ဒီမွေးရာနိုင်ငံနိုင်ငံသားဖြစ်နိုင်ခွင့်ကိုတပ်တ်ထရမ့်ကဆုံးသက်ဖို့အမေထုတ်လိုက်ပါတယ်ဟုတ
်
ဆိုတော့ဒီမွေးရာနိုင်ငံနိုင်ငံသားဖြစ်ခွင့်ကိုဩစတြေးလျနိုင်ငံမှာဟောဘလူးတက်ခိုင်တွေပါတယ်လက်ညာ
ဟုတ်ကဲ့။ဟိုကျွန်တော်တို့ဩစတြေးလျမှာတော့မွေးရာနိုင်ငံသားခန္ဓာကငဘူတွေကတော့မရှိဘူးဆရာ။ကျွန်တော်တို့ဒီမှာဒီလိုမျိုးကလေးတစ်ယောက်ကဟိုနိုင်ငံသား passport နဲ့ဩစတြေးလျနိုင်ငံမှာမွေးတယ်ဆိုရင်သူကဩစတြေးလျနိုင်ငံမှာ10နှစ်နေပြ10နှစ်နေပြီးမှပဲဩစတြေးလျ government ကနိုင်ငံသားကပြားထုတ်ပေးတာပေါ့ဆရာ။နော်။ဟိုအဲ့ဒါကဟိုကြပြီးဟိုအခုဒီပါတီရဲ့စနစ်လည်းမဟုတ်ဘူးပေါ့နော်။ဟိုကျွန်တော်တို့ Australian Citizenship Act 2007ကလေးကဒီဟာကထုတ်ထားတဲ့မူဝါဒတစ်ခုပေါ့နော်။ဒီ10နှစ်နေပြရတယ်။အဲ့10နှစ်မှာလည်းအဲဗီဇာရှိပြီးနေတာပဲဖြစ်ဖြစ်ဗီဇာမရှိပဲနေတာပဲဖြစ်ဖြစ်အကျုံးမဝင်ဘူးပေါ့နော်။မွေးပြီးကလေးက10နှစ်နေပြပြီးသွားရင်တော့ Australian နိုင်ငံသား government ချပေးတယ်။ဒီစနစ်ကလည်းကျွန်တော်တို့2016တုန်းကသူတို့နာမည်ကြီးလိုက်သေးတယ်။ဒီဟာကိုသူတို့ဖျက်သိမ်းဖို့ပေါ့နော်။ဟို Parliament မှာဖျက်သိမ်းဖို့သူတို့ဟိုပြောတယ်ဒါပေမဲ့အခုတက်ထီတော့ရှိနေတော့မယ်ဒီအောင်ဖြတ်သိမ်းဖို့အတွက်လည်းအဲဘာသာမှတော့ကျွန်တော်တို့အခုမကြားရသေးဘူး
Okay. ဒီချက်သိမ်းဖို့ကြိုးစားတာအတိုက်ခံများလားခင်ဗျာ။
ညာအဲ့ဒီတုန်းကတော့အတိုက်ခံပါတီတွေထက်အဲ့လိုကျွန်တော်တို့စီမှာက independent party တွေလည်းရှိရပေါ့နော်
။ဟုတ်ဟုတ်
အဲ့ Okay. သူတို့ညာအာဒီမှာကလည်းအဲ့လို Australia လူမျိုးကြီးဝါဒကိုဟိုအားပြုတဲ့အဖွဲ့လည်းရှိရပေါ့နော်။
Okay. ဆိုတော့ Australia နိုင်ငံမှာကဒီလက်ရှိအာဏာရပါတီကတော့ Labor Party ပေါ့နော်။ကျွန်တော်တို့အတိုက်ခံပါတီကတော့ liberal party ပေါ့ဆိုတော့အဓိကအားဖြင့်ဒီပါတီမြတ်မှာဘယ်လိုများလူဝင်မှုကြီးကြတဲ့ပတ်သက်ပြီးယက်တီကြပါတယ်ပွာချကြပါတယ်ဟုတ်ကဲ့
အဲကျွန်တော်လက်တွေ့ဟာကိုပြောမယ်ဆိုရင်တော့ဟိုကျွန်တော်တို့အခုအာဏာရပါတီပေါ့နော်အာဏာရပါတီကအဲ့လို labor ဖြစ်တဲ့အတွက်ကြောင့်တို့က skill migrant ပေါ့နော်ဒီကိုအလုပ်လာလုပ်တဲ့လူတွေအဲဒီမှာအလုပ်လာလုပ်ချင်တဲ့လူတွေ point visa နဲ့လာလုပ်ချင်တဲ့လူတွေကိုသူကပို့ပြီးအားပေးတယ်နော်ဒါပေမဲ့ကျွန်တော်တို့အခု liberal ပေါ့နော်ဟိုအတိုက်ခံပါတီကကြတော့သူတို့က investment တို့ဒီမှာ invest လာလုပ်တဲ့လူတွေတို့ business visa business လာ run ချင်တဲ့လူတွေကိုသူကပို့ပြီးတော့အားပေးရနော်ဒါပေမဲ့ဘယ်အာရပါတီပဲဖြစ်ဖြစ်သူတို့မှာကတော့သူတို့ national interest public interest နဲ့ဆိုင်လာပြီဆိုရင်တော့သူတို့ကအဲ့မှာတော့နှစ်ယောက်လုံးကသဘောတူညီချက်တွေတော့ရှိတယ်ဆရာ
။ Okay. ကျွန်တော်တို့ဒီ American မှာတော့တရားမဝင်ရောက်လာသူတွေကိုဖမ်းပြီးတော့ကျွန်တော်ပြန်ပို့နေတယ်ပေါ့နော်သူတို့တိုက်ပြည်တွေကို။ဆိုတော့ Australia နိုင်ငံမှာလည်းအဲဒီလိုပြဿနာလေးတွေရှိတာကိုကျွန်တော်သတင်းတွေထဲမှာတွေ့ရတတ်ပါတယ်။အထူးသဖြင့်သင်မောတဲ့ခိုးဝင်ဖို့စူးစမ်းကြတဲ့အမျိုးပေါ့နော်။ဆိုတော့ဘလို့များကြိုက်ပဲဖြစ်ရှင်းပါလေခင်ဗျာ။
အာကျေးဇူးတင်ပါတယ်ဆရာဒီဟာမေးတာပေါ့နော်ဒီတစ်ခုကကျွန်တော်တို့ Australia မှာ it's a very big headache ပေါ့နော်ဆရာအဲဘယ်အာဏာရပါတီပဲဖြစ်ဖြစ်ရှင်းရတဲ့ကိစ္စမှာဒီဟာကနံပါတ်1ရှင်းရဆုံးပြဿနာတစ်ခုပေါ့နော်ပြီးတော့ဒီဟာကိုဘယ်လိုဖြေရှင်းတဲ့ပုံမူတည်ပြီးတော့နောက်နှစ်အတွက်တို့နောက် term အတွက်တို့ voting တွေရလားမရလားလဲဆိုတာကဒီဟာမှာအရန်ဘယ်လို point ဘယ်လို gain ပြောလဲဆိုတာမှာအရန်ရေးကြီးတယ်ပေါ့နော
်ဟုတ်မယ်ဘူးဘူးပဲအာဒီပေါ်မှာတော်တော်ရည်တည်နေတဲ့သဘောလားခင်ဗ
ျဟုတ်တယ်ခင်ဗျဟုတ်တယ
်ခုနကကိုအောင်ပြောသွားခဲ့သလိုပဲဥပဒေပြွတ်တော်ရှိမယ်အစိုးရရှိမယ်ပြီးတော့တရားရုံးတွေတရားရေးစနစ်ရှိမယ
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ဘလို့များဒီဟာတွေကအပြန်အလှန်တက်ရောက်အပြုတ်နေကြတယ်ခင်ဗ
ျဟုတ်ကဲ့ဆရာဆိုတော့ကျွန်တော်အဲ့လွန်ခဲ့တဲ့နှစ်နှစ်တုန်းကပေါ့နော်ဟိုကျွန်တော်တို့ရဲ့အဲဟိုနိုင်ငံရေးပါတီဝင်ရဲ့ထုတ်ထားတဲ့အမိန့်အကြတော့ဘယ်လိုလဲဆိုတော့ဒီမှာအမြဲနေထိုင်လို့ရတဲ့လူတွေပေါ့နော်နိုင်ငံသားတွေတော့မဟုတ်ဘူးအမြဲနေထိုင်လို့ရနေတဲ့အဲလူတွေမှာအမှုတစ်ခုခုအရန်ကိုစိုးရွားတဲ့အမှုကိုကျူးလွန်နေဆိုရင်တို့ကအဲ့အမြဲနေထိုင်ခွင့်ရတဲ့ဟာကိုပိတ်လိုက်တို့ကန်ဆယ်ပေါ့နော်တို့ဖယ်ရှားလိုက်ပေါ့နော်အဲ့တော့တို့ကအရင်ဆုံးတို့ဟိုထောင်ကြတယ်ထောင်မှာတို့ရဲ့ term ကိုတို့ကြတဲ့အချိန်ကိုခံရတယ်ပေါ့နော်ပြီးွားရင်ထောင်တက်တန်းပြည့်ပြီးွားရင်သူတို့ကိုကျွန်တော်တို့ရဲ့အဲဟို community ပေါ့နော်လူတွေတဲ့ကျွန်တော်တို့ဒေသတွေတဲ့ပေးမလို့ဘူးသူတို့မှနောက်ထပ်လူဝင်မှုကြီးကြပ်ရေးထောင်တွေကရှိသေးတယ
်ဟုတ်
ကျွန်တော်တို့ခေါ်တယ် immigration detention လို့ခေါ်တာပေါ့နော
်ဟုတ်ကဲ့
အဲ့မှာသူတို့ထားရတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဥပဒေထဲမှာကဒီလိုလူတွေကြရင်အဖြစ်နိုင်ဆုံးကသူတို့ကို Australia နိုင်ငံထုတ်ဖို့အတွက်ဥပဒေကလောက်ထားတာပေါ့နော်။ Australia နိုင်ငံနေဖယ်ရှားဖို့အတွက်ဒါပေမဲ့ဖယ်ရှားဖို့အတွက်ကြတော့လေအဲသူတို့မှာအခက်ခဲကြုံတာကနှစ်ခုရှိရဲ့ဗျ။သူတို့ပြန်ပို့နိုင်မဲ့သူတို့အရင်လာခဲ့တဲ့နိုင်ငံကသူတို့လက်ခံပါမလား။ခုကျွန်တော်လွန်ခဲ့နှစ်နှစ်က case ကဖြစ်ခဲ့တဲ့ဟိုရိုဟင်ဂျာပေါ့နော်။ဆိုတော့သူ့မှာကပြန်ခေါ်ဖို့အတွက်နိုင်ငံကလည်းမရှိဘူး။နံပါတ်1ပေါ့နော်။နံပါတ်2ကကြတော့ Australia နိုင်ငံကတခြားနိုင်ငံတွေကို reach out လုပ်တယ် American အပါဝင်ပေါ့နော်။ဒီလူကိုခေါ်ပေးဖို့ reach out လုပ်တခြားနိုင်ငံတွေကလည်းဘယ်သူမှလက်မခံဘူး။ဆိုတော့အဲ့လိုနဲ့ तू ကနေခဲ့တာက9နှစ်လောက်ရှိနေ။ဆိုတော့ဒီကလူဝင်မှု human rights group တွေပေါ့နော်အဲ့လို
လူခွင့်ရအုပ်စုတွေ
ထိုးတဲ့ group တွေကလူခွင့်ရအုပ်စုတွေရပေါ့နော်အာဝိုင်းပြောကြတာပေါ့နော်ဒါတရားမဝင်ဘူးပေါ့သူတို့ဟိုလူဝင်မှုကြီးကြပ်ရေးထောင်ထဲမှာအဲ့လောက်ကြီးအကြာကြီးမထားသင့်ဘူးဆိုတော့နောက်ဆုံးတရားရုံးကလည်းလက်ခံတယ်တရားရုံးကမင်းတို့ဥပဒေထုတ်ထားတာကြီးကမှားနေတယ်ဒီပေကိုချိန်ရမယ်ဆိုပြီးသူတို့ပြောတာအဲ့မှာသူတို့အကြီးအကျယ်ရှုံးတယ်အခုဆိုရင်ပိုဆိုးတာကဒီအာနာယပါတီကလည်းမဲရဖို့အတွက်ကိုဒီနေ့မှဆရာနဲ့ကျွန်တော်နဲ့အခုမပြောခင်ပြီးခဲ့အပတ်ကပဲသူကကျွန်တော်တို့ Australia နိုင်ငံဘေးမှာရှိရဲကျွန်းနိုင်ငံတကူနဲ့သူကဟိုဟာ agreement ယူလိုက်တယ်ပေါ့နော်ဟိုသဘောတူညီချက်ယူလိုက်ပြီးတော့ခုနလိုမျိုးကြုံတွေ့နေရတဲ့လူတွေခုနလိုမျိုးခံစားနေရတဲ့လူတွေကိုကျွန်တော်တို့ data ရေတော့မထုတ်ဘဲနဲ့သူတို့ကိုတခြားနိုင်ငံအဲ့လိုကျွန်းနိုင်ငံကိုပို့ဖို့အတွက်ကိုသူတို့ဆောင်ရနေကြရပေါ့နော်အခုညီတို့တို့ရေသဘောတူညီချက်တွေလည်းရပြီအဲ့လိုမျိုးကျွန်းနိုင်ငံတခုကိုကျွန်တော်အခုသဘောတူညီချက်ရတဲ့ကျွန်းကတော့ Nauru Island လို့ခေါ်ရပေါ့နော် Nauru ပေါ့နော
်အဲ
့ Australia ဘေးနားမှာရှိတဲ့ကျွန်းနိုင်ငံတခုအဲ့ကိုရောက်သွားပြီးဆရာတို့မှာ Australia ပြန်လာဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးဘယ်လိုဖြစ်လို့လဲဆိုတော့ဒါကသူက Australia ဇုံနဲ့ကနေပြီဆိုတော့ Australia ရဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကဩငါတို့နဲ့မဆိုင်တော့ဘူးဆိုတဲ့ပုံစံမျိုးနဲ့တို့ကအဲ့လိုလုပ်ဖြစ်နိုင်တယ်ဒီတိုင်းနိုင်ငံနေပြီးတော့ဖယ်ရှားတာညမဟုတ်ဘင်းနဲ့သူတို့ကအဲ့လိုမျိုးတခြားနိုင်ငံနဲ့ဟိုသဘောတူညီချက်တွေယူပြီးတော့ Australia နိုင်ငံဖယ်ရှားတာဖယ်ရှားတာပဲဒါပေမဲ့သူတို့ကတော့နီဟိုနီအစမ်းလေးတစ်ခုနဲ့သူတို့လောက်ထားတာပေါ့ဆရာ
ဟုတ်ကဲ့ဆိုတော့ဒီလိုဆိုလို့ရှိရင်လူ့ကိုယ်ရေးဆိုင်ရာကိစ္စတွေကို Australia နိုင်ငံကဘယ်လိုထိန်းသိမ်းလဲပေါ့နော်ဥပမာအချင်း Australia နိုင်ငံကဒုက္ခသည်နိုင်ငံကဒုက္ခသည်များဆိုင်ရာသာစာချုပ်ကိုလည်းသူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တယ်။ဘယ်လိုများရှိပါလဲခင်ဗျာ။လူခွင့်ရေးနဲ့ပတ်သက်ပြီး
။အော်အဲ့ဒါတော့ဆရာနှစ်အဆက်ဆက်တာပြောင်းလဲလာတာပေါ့နော်။ဒီလူအခွင့်ရေးနဲ့ပတ်သက်ပြီးတော့အမြဲတမ်းကိုစိန်ခေါ်မှုတွေကအများကြီးပဲဆရာ။လူအခွင့်ရေးကတော့ပါတယ်။ဒါပေမဲ့လူအခွင့်ရေးနဲ့နိုင်ငံတစ်နိုင်ငံရဲ့လုံခြုံမှုနဲ့ကိုတို့နှစ်ခုရှင်မယ်ဆိုရင်နိုင်ငံတစ်နိုင်ငံရဲ့လုံခြုံမှုကအမြဲတမ်းတို့ဦးစားပေးလေရှိရပေါ့เนาะကျွန်တော်တို့ဟိုတွေ့နေရတဲ့အဲဟိုအတွေ့အကြုံများပေါ့เนาะအဲ့ဒါကြောင့်လည်းကျွန်တော်တို့ဆီမှာအဲ့လိုမျိုးဟိုတရားလမ်းကြောင်းရှိတာကအရန်ကိုအရေးကြီးပြီးတော့အမြဲတမ်းကိုဒီနီးတစ်ခုပါပဲကျွန်တော်ဥပဒေတွေအရန်မကျင့်ကြအောင်လို့ကင်တွယ်နေတဲ့သဘောမျိုးအနေနဲ့ရှိနေတာပေါ့เนาะအဲ့တော့အဲ့လိုမျိုးတော့ရှိရပေါ့เนาะဟိုဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေ့ဘူးကတော့လုံးဝအရန်ကြက်တယ်ဆရာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ဆွေးနွေးချက်ပထမပိုင်းဖြစ်ပါလိမ့်ရှေ့ပတ်မှာတော့ဒုတိယပိုင်းဖြစ်ဩစတြေးလျနိုင်ငံကိုဘလို့ရွှေ့ပြောင်းနေထိုင်လို့ရနိုင်မလဲဆိုတာကိုကျွန်တော်တို့တင်ပြကြပါမယ်အခုဆွေးနွေးခဲ့သူကတော့ဩစတြေးလျနိုင်ငံစီလင်မျိုးကလူဝင်မှုကြီးကြပ်ရေးရှင်တွေကိုအောင်ဖြစ်ပါလိမ့်ကျွန်တော်တို့ပေါ့တမ်းပါ
ဩစတြေးလျလူဝင်မှုကြီးကြပ်ရေးမှူးကြောင်းဥတ္တမောင်တန်ကဥက္ကောင်နဲ့မေးမြန်းပြောပြခဲ့တာပါ။မကြာခင်နောက်စနေညပတ်စင်ခဏလေးဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားဥရိယာတိနဲ့သတင်းတွေကတုဒအစီအစဉ်တွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေး။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကန်လေး Farrell 22ရဲ့စနေညပိုင်းရေဒီယိုအစီအစဉ်လေးကိုည10နာရီအထိရုပ်တံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းတိုင်းဝက်ခံပါလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာစီနဲ့သတင်းတွေတဲကသုတမလာခင်အခုအာရှနိုင်ငံရေးပထမပါ အိန္ဒိယ၊ဗီယက်နမ်၊ဩစတြေးလျတို့နဲ့တရုတ်ဆက်ဆံရေးကိုပြောထားပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြီးဝန်ကြီးတွေ G20 အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကဘတ်ကနေဒါရီးဖ်ကျွန်းပေါ်မှာဗီယက်နမ်ကတိစောက်ရေးလုပ်နေတာကိုတရုတ်ကကန့်ကွက်ထားပါတယ်။ဩစတြေးလျအနီးကတရုတ်ရေတပ်ကတော့စီးရေးလေ့ကျင့်နေတဲ့အပေါ်ဩစတြေးလျကစိုးရိမ်မှုရှိနေပါတယ်။ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
။တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်မှာကျင်းပနေတဲ့ G20 ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးပြင်ပမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမန်ယန်ဂျေရှန်ကာနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့တောက်ကြနေတုန်းကတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တရုတ်နဲ့အိန္ဒိယဆက်ဆံရေးဟာအရေးကြီးတဲ့အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမန်ယန်ကပြောဆိုခဲ့ပါတယ်
။ We should also recognize that in a polarized global situation,Our two countries have
အခုလိုကဘာကြီးမှာအစွန်းရောက်ကွဲပြားမှုတွေကြုံနေရချိန်မှာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအတွက်အလွန်အရေးပါလာတဲ့ G20 လို့အဖွဲ့အစည်းကြီးဆက်လက်တည်တံ့နိုင်ဖို့ကျွန်တော်တို့နှစ်နိုင်ငံကြိုးပမ်းအားထုတ်နေတာကိုကောင်းစွာအသိမှတ်ပြုရမှာပါ
တရုတ်နဲ့အိန္ဒိယဟာဆက်မှုစီးပွားအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့အတွင်းအရေးပါတဲ့အာရှတိုက်ကနိုင်ငံကြီးနှစ်နိုင်ငံဖြစ်ပါတယ် G20 မှာ American, Russia, တရုတ်အိန္ဒိယအပြင်ဂျပန်၊ဂျာမနီ၊ဗြိတိန်၊ပြင်သစ်၊အီတလီတို့လိုဆက်မှုစီးပွားအင်အားကြီးနိုင်ငံ19နိုင်ငံနဲ့ဥရောပသမ္မတ၊အာဖရိကသမ္မတတို့ပါဝင်ပါတယ်။ G20 ဟာကမ္ဘာကုန်ထုတ်လုပ်မှုတန်ဖိုး GDP ရဲ့80ရာခိုင်နှုန်းကျော်ရှိပါတယ်။ကမ္ဘာအခင်းအကျင်းမှာမတိကျမှုတွေနဲ့ကြုံနေရချိန်နေဆက်ပြဿနာကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေတဲ့အိန္ဒိယနဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်လာဖို့အပြုသဘောဆောင်ကြိုးပမ်းမှုတွေရှိလာပါတယ်။ပြီးခဲ့တဲ့ရသက်တပ်ပတ်တွေအတွင်းကအိန္ဒိယနိုင်ငံသားရဲ့ဌာနအတွင်းဝင်ဟာတရုတ်ပြည်ကိုတွားရောက်ခဲ့ပြီးနိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့တွေ့ဆုံကနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာနှစ်နိုင်ငံအကြား9နှစ်ကျော်လောက်ရပ်ဆိုင်းနေတဲ့တိုက်ရိုက်လေကြောင်းပြန်တမ်းမှုကိုပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။တောင်အာဖရိကမှာကျင်းပနေတဲ့ G20 အစည်းအဝေးမှာလက်ရှိကမ္ဘာကြီးမှာကြုံနေရတဲ့ရုရှား-ယူကရိန်းစစ်ရစဲရေးIsrael Palestine ကိစ္စအပါအဝင်ကုန်သွယ်ရေးဆိုင်ရာစိန်ခေါ်မှုတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီ G20 အစည်းအဝေးကိုကမ္ဘာအင်အားကြီး American ပြည်ထောင်စုကတော့တက်ရောက်ခြင်းမရှိပါဘူး။အရှင်အဖြစ်လက်ခံကျင်းပတဲ့အလှည့်ကျဥက္ကဋ္ဌတောင်အာဖရိကနိုင်ငံဟာ American ကိုစန့်ကျင်တဲ့မူဝါဒတွေရှိတဲ့အတွက်ကြောင့်ဆိုက American နိုင်ငံသားဝန်ကြီး Marco Rubio တက်ရောက်ခြင်းမရှိပါဘူး။အခုလိုအချိန်မှာပဲပိုင်းနဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်Spreadley ကျွန်းနဲ့အနီးကဘတ်ကနေဒါရီးဖ်ကျွန်းမှာဗီယက်နမ်ကလေရင်ပြေးလမ်းတစ်ခုအပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အပေါ်တရုတ်အစိုးရကကန့်ကွက်လိုက်ပါတယ်။တရုတ်ကဒီရေပိုင်နဲ့ကျွန်းစုတွေကိုတူပိုင်လို့ကြွေးကြော်ထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောက်ချက်ခွန်ကဖေဗရူလာ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။南沙群岛是中国的固有领土。外交是
Spratly 军事科南沙军事队哈第一步外围南面的批判的 ，But Canada Reef 哈嘞南沙军事问题批判的，第九年呢，咱那交战队个第一门文要顶白皮，少了一龙眼的龙里头个，第二个先是赶快办的。
越南被搞了，第个三年不得比东边表示了没有突破，没拉得瓦布，超过啊十三兆老格勒个，第九个越南个杜拜一片内亚有差别的。တရုတ်ကလည်းတောင်တရုတ်ပင်လယ်ပြင်ကြီးတစ်ခုလုံးနီးပါးကိုတူပိုင်းလို့ကြွေးကြော်နေတဲ့အတွက်ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေပါတယ်။ဗီယက်နမ်နဲ့တရုတ်ဟာဗျူဟာမြောက်မဟာမိတ်တွေဖြစ်ပြီးတစ်ဖက်မှာလည်းဒေါ်လာ10ဘီလီယံကျော်လောက်ကုန်ချမဲ့ညံနှုံးမြင့်ယထာလန်အဆင့်မြင့်ဖောက်လုပ်ဖို့လှုံ့ဆော်နေပြီးကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်လှုံ့ဆော်နေချိန်မှာပဲအခုလိုရေပိုင်နဲ့အငင်းပွားမှုတွေလည်းဖြစ်နေတာပါ။အခုလိုအချိန်မှာပဲတောက်ကြနေတုန်းကတရုတ်ရေတပ်သင်္ဘောတချို့ဟာဩစတြေးလျနိုင်ငံအရှေ့ဘက်ခြမ်းကမ်းခြေအနီးနိုင်ငံတကာရေပိုင်နဲ့အတွင်စီးရေးလက်ကျင့်ဖို့ရောက်ရှိနေပါတယ်။ဩစတြေးလျရဲ့စီးပွားရေးဆောင်ပိုင်နဲ့အနီးနိုင်ငံတကာရေပိုင်နဲ့အတွင်ကဖြတ်သန်းသွားပါတယ်။ဒီသင်္ဘောတွေကိုဩစတြေးလျလုံခြုံရေးတပ်ဖွဲ့တွေကစောင့်ကြည့်နေခဲ့တယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကသ
Australia and New Zealand ships and P-8 aircraft have been monitoring.
Australia kanji de chao phyat tan twa de tiyou tin mo ri ko Australia ne New Zealand tin mo ri apyin P-8 kin daw le yin lo ga ba saung ji ni ke ba de.
Tiyou ga di niya ma CA le chin me so da ko a chang cha ke chang ne ji asit tin ne pik kha le chin da de lou saung kaung lou ma phit de lo Australia wun ji chauk ga pyo ba de.တရုတ်ရဲ့စီးရဲလေးချင်းမှုတွေမှာတိုက်သင်းမော20နဲ့ထောက်ပံ့ရေးသင်းမော10အပါအဝင်စစ်သင်းမော30ပါဝင်လေးချင်းမှာဖြစ်ပါတယ်။ Australia နဲ့ New Zealand လေကြောင်းလိုင်းတွေနဲ့သင်းမော၄ကိုတရုတ်စီးရဲလေးချင်းမဲ့နေရာတဝိုက်မသွားကြဖို့တတိပေးထားပါတယ်။ဒေတာရင်းစင်အားကြီးမားလာပြီးဩဇာချဲ့ထွင်လာနေတဲ့တရုတ်ရဲ့အခုလိုထူးခြားတဲ့စီးရဲလှုပ်ရှားမှုအပေါ် Australia နဲ့ New Zealand တို့ကတော့စိုးရိမ်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အိန္ဒိယ VNM ဩစတြေးလျတို့နဲ့တရုတ်ဆက်ဆံရေးကိုကုစားမှုကြောင့်ပြောပြခဲ့တာပါ။အခုတော့လေယာစီးပွားအစီအစဉ်မှာလေယာလူသားရှားလို့တောင်သူအခက်တွေ့တာအပါအဝင်ကိုပြောထားပါဗျ။လေယာလူသားရှားပါမှုကြောင့်မပွဲဆိုင်စိုက်ခင်းတွေရိတ်သိမ်းဖို့ခက်နေပါဗျ။ဒီသတင်းတွေပြင်တစ်ပတ်အတွင်းသိနေစိနေတက်ကြဘလို့ရှိပါလဲ။ Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လေယာလှုပ်သားရှားပါမှုကြောင့်စိုက်ပျိုးရိတ်သိမ်းမှုလုပ်ငန်းတွေအတွက်အခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အာနာသိမှုနောက်ဆက်တွဲပြိပခတွေကြောင့်နေမြေမငိမ့်ချမ်းမှုအလောက်ကိုင်းရှားပါမှုလောက်ခလာလာနေပါမှုအပါအဝင်စစ်မှုထမ်းဖို့အတွက်အာရမစုဆောင်းခံရတာတွေကိုရှောင်ရှားနိုင်ဖို့ကျေးလက်နေလူငယ်အများအပြားပြိပကိုတွားရောက်အလောက်လောက်ကိုင်းလာကြတဲ့အတွက်ပြည်တွင်းမှာလူသားအရင်းအမြစ်ဆုံးရှုံးပြီးလေယာလှုပ်သားရှားပါမှုပြဿနာတွေနဲ့တောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်လက်ရှိ AR တိုင်းပဲခူးတိုင်းရန်ကုန်တိုင်းဒေသကြီးတို့မှာမပဲပဲဒီစိမ့်အပါအဝင်ရာသီပေါ်တီးနှံတွေကိုရိတ်သိမ်းတူလောင်ရမယ့်အချိန်ကြာရောက်နေပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာလေယာလှုပ်သားငှားရမ်းရခက်ခဲနေတယ်လို့အလုတ်သမားငှားရမ်းကနှုံးသားတွေကလည်းမြင့်တက်နေတယ်လို့ပဲခူးတိုင်းနောက်ချမ်းကမပဲဆိုင်တောင်သူကိုတက်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ဆောင်းရသည့်မပဲရိတ်သိမ်းချိန်ကအလုတ်သမားငှားရမ်းကအနေနဲ့တရေကကို3,400ကျပ်လောက်သာပေါက်ဈေးရှိခဲ့ပေမဲ့အခုနှစ်မှာတော့တရေကကို3,800ကျပ်လောက်ထိမြင့်တက်လာတယ်လို့နေသားအလုတ်သမားငှားရမ်းကားကလည်းအချိန်3နာရီဝန်းကျင်မနက်တပိုင်းကို4,000ကျပ်လောက်ထိမြင့်တက်နေတာဖြစ်ပါတယ်။မပဲနဲ့ပဲဒီစိန်ဆိုင်ခင်းတွေဟာတတ်မှတ်ကာလအတွင်းရိတ်သိမ်းရတာဖြစ်တဲ့အတွက်အချိန်မီရိတ်သိမ်းနိုင်ခြင်းမရှိဘူးဆိုရင်အပင်တွေအချောက်လွန်ပြီးပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်လာနိုင်တယ်လို့တောင်သူတွေကပြောကြားထားပါတယ
်။ချစ်သွန်ဆိုင်ခင်းတွေကိုတွင်းအားစုနဲ့ဆိုင်ပြူရေးပေးသွင်းနိုင်ဖို့အခက်တွေ့နေရကြောင်းပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်နေပါတယ်။မကွေတိုင်းဒေတာအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေရကြောင်းဒေတာခံတောင်သူတွေအနေနဲ့နေရစွခွာထွက်ပြေးနေကြရတဲ့အတွက်ချစ်သူနီစိုက်ခင်းတွေတဲကိုပိုသက်စီအားစီနဲ့ရေပီတွေးနိုင်ဖို့အခက်တွေ့နေကြတာပဲဖြစ်ပါတယ်။လက်ရှိမှာချစ်သူအဓိကစိုက်ပျိုးတဲ့ဆလင်းစိတ်ဖြူပေါင်တဲ့မြိုင်ဆတဲ့မြို့နယ်တွေမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေပါရှိနေရကြောင်းဒေတာခံပြည်သူတွေဟာရွာလုံးကျွတ်ထွက်ပြေးတင်ဆောင်နေကြရပါသည်ချစ်သွန်ဆိုင်ခင်တွေကိုရေသွင်းရမယ့်အချိန်မှာရေမသွင်းနိုင်ခြင်းရောဂါပိုးမှာကြာရောက်ခြင်းမှာပိုးသက်ဆီအားစီမသုံးနိုင်ခြင်းစတဲ့အခြေအနေတွေကြောင့်စိုက်ခင်ပျက်စီးဆုံးရှုံးမှုတွေလည်းရှိနေတယ်လို့ဆလင်းမျိုးနယ်ကဒေတာခံတောင်သူတဦးကပြောပါသည်အခုနှစ်ဆောင်ရည်ချစ်သွန်ဆိုင်ပြိုချိန်မှာတော့စိုက်ပြိုစရိတ်ကတအေးကားကိုချစ်သိန်း40လောက်ထိကုန်ကြခဲ့တာကြောင့်အချိန်မီရေမသွေးနိုင်ခင်ရင်တော့ချစ်သွန်ခင်တွေပျက်စီးပြီးတောင်သူတွေအရှုံးကြီးနိုင်တယ်လို့လေပေါ့ညွနေဒေတာခံတောင်သူတူကပြောဆိုထားပါတယ
်တရုတ်ကိုတင်ပို့တဲ့မြန်မာဖရဲတခွားကရေသွေးကြာဆင်းလာတာကြောင့်ဈေးကွက်ရရှိမှုနည်းပါးနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ဖရဲတခွားတွေကိုတရုတ်ဘက်ကိုတင်ပို့ရမှာလမ်းခီးကြံ့ကြာမှုကြောင့်အရေသွေးပိုင်းကြာဆင်းလာတဲ့အတွက်လာအောင်နဲ့ဗီယက်နမ်နိုင်ငံကထွက်ရှိတဲ့ဖရဲသခွားတွေကတရုတ်နယ်စပ်မှာဈေးကောင်းရပြီးဝယ်လိုအားမြင့်တက်နေတာဖြစ်ပါတယ်။ဗီယက်နမ်နဲ့လာအောင်နိုင်ငံတို့ကနေတရုတ်ပြည်မကြီးကို ဖရဲတခွားတင်ပို့ရမှာတရက်အတွင်းရောက်ရှိနိုင်ပေမဲ့မြန်မာနိုင်ငံကနေတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေကိုကုန်ကားတွေရောက်ရှိဖို့လေးညာရဲ့9ရက်လောက်ထိကြာမြင့်တယ်လို့ဖရဲတခွားကုန်တယ်ကိုတစ္ဆာကပြောပါတယ
်အဓိကတော့ဘက်ပေါင်းတော့ပါပဲဒီရရှုံးတာရောနောက်ပြီးကြတော့ဟွာပေါ့ဒီတွဲရစုတွေရန်စင်းနေတာပေါ့23ပြားစားပြီးတော့ကမ်းမြေဩဇာတွေပါအကုန်လုံးရင်းနေတာရောပေါ့နော်ကျမ်းမြတ်မနစ်ကနဲ့ရှင်းလိုက်ဒီနှစ်ကဟွာလောက်ကိုကျော်သွားတယ်အတိအကျဆိုရင်တော့60ရာခိုင်နှုန်းလောက်ကျော်တယ်ဒါပေမဲ့ထားပါတော့50ရာခိုင်နှုန်းကတော့ပြစ်ကြဒါကမနစ်ကတည်းကတဝက်တော်မရှိတော့ဘူးဟွာကကျွန်တော်တို့ကဒီဟိုဒီနေနဲ့ဒီကျွန်တော်တို့ဒီလောက်မရှင်းနိုင်ဘူးအဲ့တော့လောက်လို့ပြင်နေတာတရုတ်ကြီးသူဒီမာကြီးလည်းကိုတိုက်ရိုက်ဝင်ရောင်းနေတာလေကျောင်းကျင်းအဗီနန်တို့လာလို့ကမနေ့ကတင်လိုက်တယ်ညနေပြုတ်ပြီးကွန်ဂျိုးကိုရောက်ကျွန်တော်တို့ကဒီနေ့တင်လိုက်တယ်နောက်တစ်နေ့မနေ့မှာကျွန်တော်တို့ကဒီအခုဟွာပေါ့နော်ဒီဟွာကိုဒီတောင်ကြီးတက်ကကျွန်တော်စစ်ဆေးခေရှိတယ်လေအဲအဲ့ဒီစစ်ဆေးခေတော့မကြော်သေးဘူးလေကျော်လာအများကြီးထိခိုက်တာအများကြီးထိခိုက်တယ်ကျွန်တော်ပျက်စီးရင်များတယ်လေ
ဖရဲတစ်ခါစေးကမြင့်တက်မလာပါနဲ့စိုက်ပျိုးစရိတ်နဲ့တည်ယူပို့ဆောင်ရေးစရိတ်တွေကမြင့်တက်လာပါတယ်ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကဖရဲတရေကကိုစိုက်ပျိုးစရိတ်25သိန်းကျပ်ဝန်းကျင်လောက်ကုန်ကျခဲ့ပေမဲ့2024ခုနှစ်ကာလတူမှာတော့တရေကကို7သိန်း50ကနေသိန်း80လောက်ထိကုန်ကျခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်ကိုဖရဲတခွားတင်ပို့ရမှာတည်ယူပို့ဆောင်ရေးစရိတ်အနေနဲ့16တန်ဆန့်12ဘိန်းကားတစ်စီးကိုမှားရန်က7သိန်း180လောက်ပေးချေရပြီးအခုနှစ်မှာတော့7သိန်း250လောက်ထိမြင့်တက်လာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကရေသွေးကောင်းတဲ့ဖရဲ16တန်ပါကားတစ်စီးကိုတရုတ်ရန်ငွေ8000ကနေ3000ကျားလောက်ရရှိခဲ့ပေမဲ့အခုနှစ်မှာတော့တစ်စီးကိုယွမ်4000ကနေ9000လောက်သာရရှိနေတာဖြစ်ပါတယ်
။ဒီကတော့ဒီဘတ်တင်ပို့လို့မရရင်တော့ဒီရင်းချင်းတော့ကတော့ဆုံးချသွားတာပဲ။အားလို့ပြဿနာရှိနေတယ်။တော့ဆက်မှာပြဿနာအဓိကဘာလဲဆိုတော့ဒီရင်းနှီးဈေးကများပြီးတော့ဆက်ကြည့်တာတယ်။ကြောင်းကြတဲ့ဈေးကနည်းနေခါကျတော့ဒါကတော့ရှုံးတာပေါ့။ရှုံးတာတော့မနစ်ကလည်းရှုံးတယ်ဒီနေ့လည်းရှုံးတယ်အနေသာမို့တော့အရှိလေကိုမတူတဲ့မဟုတ်တာတိုင်ဦးပဲဖြစ်ဖြစ်ဒါဝဲတိထွက်တဲ့နေရာကတော့မမပဲအကုန်လုံးကလည်းဒီလိုပြောကြရကြဆိုတော့ဒါရှုံးပြနေတဲ့နေသားမျိုးရှိပါရဲ့ဒါပေမဲ့တောင်သူကလည်းစာကျိုးတွေဆိုင်တဲ့လူတွေလည်းဒါမှမလုပ်နဲ့အလုပ်မရှိတဲ့ခါကျတော့ဈေးရှိသူရှိများဈေးပေါ့သူပေါ့များဆိုပြီးတော့ဆက်ရမကြတာရှိတယ်ဒါပေမဲ့ငကောဆိုင်ကဆက်တဲ့လူကရှော့ဆိုင်တယ်ငိုင်းကဆက်တဲ့လူကလည်းရှော့ဆိုင်တယ်ပြည်မြောင်တော့မဆိုင်ကြတဲ့အနေသားမျိုးတွေရှိတယ်
မြန်မာနိုင်ငံမှာဖရဲတခွားစိုက်ရိတ်ကသသိန်းခွဲနီးပါးရှိပြီးမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးကြပါတယ်။နှစ်စဉ်တရုတ်နိုင်ငံကိုဖရဲတခွားတန်ချိန်6သိန်းကနေ8သိန်းလောက်ထိတင်ပို့ရောင်းချလေရှိတယ်လို့လည်းဆိုပါတယ်။ပြည်တွင်းမှာတိုက်ပွဲတွေနဲ့လမ်းမဆက်သွယ်ရေးမကောင်းသေး၍မြန်မာဖရဲတခွားဈေးကွက်ကအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရအောင်မှာဖြစ်တယ်လို့ကုန်သည်ကိုတစ္ဆာကမှတ်ချက်ပြုထားပါတယ်။
အခုဆက်ပြီးဖေဖော်ဝါရီလ17ရက်နေ့ကနေ18ရက်နေ့ထိဈေးကွက်အတွင်းတည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြီးနေဇီနိုရီကိုပြောပြပေးချင်ပါသေးတယ်။မြန်မာနဲ့အိန္ဒိယနဲ့ဆက်ကုန်သွယ်ရေးပြန်လည်စတင်နိုင်ဖို့အတွက်တဘောသူညီမှုရရှိထားကြထုတ်ပြန်ကြကြောင်းပြည်တွင်းမှာပဲစင်းငုံကတတန်ကို7,300အထက်ပြန်ရောက်ရှိလာပါသေးတယ်။အိန္ဒိယနိုင်ငံမှာလည်းဈေးဝယ်တွေကိုပဲစင်ကဝင်နေပြီးအယောင်ဝယ်ဖြစ်မှုနဲ့ပါနေတဲ့အတွက်ဈေးမြင့်တက်လာတာဖြစ်တယ်လို့လည်းကုန်သည်တွေကပြောပါရယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကပဲစင်ကုန်နီအာစီတန်ကို29,150ကျပ်လောက်သာပေါင်စည်းရှိခဲ့ပြီးမဲ့ဖေဖော်ဝါရီလ18ရက်နေ့မှာတော့တန်ကို7,300နဲ့25,000ကျပ်ထိမြင့်တက်လာတာကိုတွေ့ရပါရယ်။တပတ်အတွင်းတည်ငူတသိန်းတသောင်းကျက်လောက်ထိမြင့်တလာတာပဲဖြစ်ပါလေ
။မပဲကလည်းဖေဖော်ဝါရီလ17ရက်ကတည်ငူ29သိန်းကျပ်ဝန်းကျင်ထိဈေးကျဆင်းခဲ့ပြီးနောက်ပိုင်းမှာတော့ပြန်တက်ရိပ်ပြလာတာကိုတွေ့ရပါတယ်။အိန္ဒိယဈေးကွက်မှာလည်းမပဲကအဝင်များသလိုရောင်းလို့အားလည်းကောင်းနေတယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်မြို့တော်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကမပဲအဖေကျူတည်ငူ29သိန်းတသောင်းကျက်လောက်သာပေါက်ဈေးရှိခဲ့ပေမဲ့ဖေဖော်ဝါရီလ18ရက်နေ့မှာတော့မပဲအဖေကျူတဒံကို29သိန်း3,300ကျပ်လောက်ထိမြင့်တက်လာပါဗျ။တပတ်အတွင်းတဒံကို2,300ကျပ်လောက်သာမြင့်တက်ခဲ့တာဖြစ်ပါတယ
်။တရုတ်နဲ့တကူကာလာပရေတွေကြောင့်အယောင်းဝယ်အေးထွားတဲ့နန်းရောက်စုံဈေးကတော့ အဝယ်ပုံမှန်ရှိလာတဲ့အတွက်ဈေးပြင်းမြင့်တလာပါရီမန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဖေဖော်ဝါရီလ17ရက်နေ့ကနန်းနဲ့စမုံ45ပိတ်တောင်ဝင်တဲ့အိတ်ကို9,300ကျပ်ဆောင်းနန်းနဲ့က45ပိတ်တောင်ဝင်တဲ့အိတ်ကို9,300ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးမဲ့ဖေဖော်ဝါရီလ18ရက်နေ့မှာတော့နန်းနဲ့စမုံကတဲ့အိတ်ကို9,350ကျပ်နဲ့ဆောင်းနန်းနဲ့ကတဲ့အိတ်ကို9,450ကျပ်ထိမြင့်တလာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ပတ်ကဈေးကွက်ပေါင်စင်းနေရှင်တော့အမျိုးဆောင်လိုက်တဲ့အိတ်ကို9,000ကနေ10,000ကျပ်လောက်ထိမြင့်တလာတာပဲဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လဲလုသားရှာလုမြန်မာတောင်သူအခက်တွေ့တာအပေါ်မှာကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရုယာဒီနဲ့နာဂတ်စီစဉ်မှာအချိုရီတောက်ပလတ်စတစ်အမေရိကန်မှာပြန်ထုတ်မယ်ဆိုရင်ဇာကိုပြောထားပါတယ်။ဒီအချိုရီတောက်ပလတ်စတစ်ပိုက်တွေပြန်ထုတ်သုံးပြုဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်လိုက်လို့ဆိုရင်တန်တွေထွက်လာတာပါ။ဒီပလတ်စတစ်ပိုက်ဟာပြီးခဲ့တဲ့ဆယ်စုနှစ်ထဲကမ္ဘာရေအတုညဉ့်ဉန်းမှုမှာထင်ရှားတဲ့လက္ခဏာပါ။ဒီပလတ်စတစ်တွေဟာသဘာဝပတ်ဝန်းကျင်နဲ့လူခန္ဓာကိုယ်ကိုအဆိပ်ဖြစ်စေတယ်လို့ကြံ့ကြွင်သူတွေပြောပါတယ်။နားလောင်ပြောပြပေးပါအောင်ခင်ဗျာ။
Back to plastic straws. These things don't work. I've had them many times, and on occasion they break, they explode. If something's hot, they don't last.
February 10th, ni ga be a chwe taw plastic pipe de ko pyan le thaw lo a thong pyu pho Tamra Donald Trump ga a mai thaw pyan lai par de. A di a mai chaung tabaw paw win chin thin ne ye lo ngan nei a nei la sa de lo chwan chin tu ri ga thaw pya par de. American nai ga ma nit sin a thong pyu de a chwe taw plastic pipe ga tamang 390 chaw par de.အဲ့ဒီပိုက်တွေကိုမိနစ်30ထက်ပိုးပြီးတော့အသုံးမပြုကြဘူးလို့တဘာဝပတ်ဝန်းကျင်အရေးလှူရှားနေတဲ့ Tata Island Restoration Network အဖွဲ့ကပြောပါတယ်။တခါသုံးမိတာနဲ့ဆွန့်ပစ်လိုက်တဲ့ plastic ပိုက်တွေဟာအမိုက်ပုံတွေကတဆင့်ရေရုတွေထဲရောက်လာပြီးအစာအမတ်နဲ့စားကြတဲ့ရင်းနှီးသတ္တဝါတွေကိုဒုက္ခပေးပါတယ်။ plastic အမိုက်အရေးလှူရှားနေတဲ့ Beyond Plastic အဖွဲ့ကလည်းစက်ကူပိုက်တွေထက် plastic ပိုက်တွေကဈေးချိုပေးမယ်လို့ဘယ်ပိုက်မှမသုံးတာကဈေးအချိုဆုံးမယ်လို့ပြောပါတယ်။Beyond plastic ညွန်ကြားရေးမှူး Judy H ကအခုလိုပြောပါတယ်
Plastic production is on track to double by 2040.
2040ခုနှစ်ဆိုရင် plastic ထုတ်လုပ်မှုကနှစ်ဆထိတိုးလာမှာပါအဆိပ်ရှိတဲ့ဓာတုဓာတ်တွေသဘာဝပတ်ဝန်းကျင်နဲ့ကျမတို့ခန္ဓာကိုယ်ရဲ့ပိုးရောက်လာမယ်နောက်ပြီးဥရုယာသည်ပြောင်းလဲမှုပိုးဆိုးလာမယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်အခုတိုင်းဆိုရင်တော့ပင်လယ်သမုဒ္ဒရာထဲ plastic အမိုက်တွေပိုးရောက်လာမှာဖြစ်ပါတယ်plastic pipe တွေကပို့ပြီးတော့တိတာထင်ရှားတဲ့လက္ခဏာပါသူကတစ်ခါသုံး plastic တွေတင်မှာပါပါတယ်တစ်ခါသုံး plastic တွေကိုဖယ်ရှားရှင်းလင်းဖို့မလွယ်တဲ့အတွက်အခွန်အမ်းပြည်သူတွေရဲ့ငွေတွေအများအပြား300ပါတယ်ထုတ်လုပ်ခဲ့သမျှ plastic တွေမှာပြန်သုံးလို့ရတာက900ခိုင်နှုန်းကနေ600ခိုင်နှုန်းထိပဲရှိပါတယ်ဒါကြောင့်သမရရဲ့အမိန့်ကကျမတို့သွားရမယ့်လမ်းကြောင်းနဲ့ဖြောင်းဖြောင်းကြီးစန့်ကျင်နေတယ်လို့ပြောရမှာပါ
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတော့နစ်စင်ပလတ်စတစ်အမိုက်တန်ချိန်တန်နဲ့ချီကန်စာတွေပေါ်မှာတောင်းတင်လာလိရှိတာပါဒီအတော့အတွင်းမှာပဲသဘာဝပတ်ဝန်းကျင်ကိုအထူးညံ့ညမ်းစေတဲ့အချိုရီတောက်ပလတ်စတစ်ပိုက်တွေပြန်လည်အသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ကမ္ဘာလည်းခီးသရေနဲ့ဒေသခံတွေကြားပုံဝင်မကျဖြစ်နေကြတာပါသဘာဝအတိုင်းဆွေးမွေးပျက်စီးနိုင်ခြင်းမရှိတဲ့ပလတ်စတစ်ပိုက်တွေကိုအသုံးမပြုကြဖို့ကမ္ဘာနိုင်ငံအတော်များများမှတားမြစ်ထားတာပါဘာလီကျွန်းနယ်ပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ကိုအလေးထားပါတယ်ဆွပ်ပြအမိုက်ရှော့ချရေးလှူရှားနေတဲ့မူလူဒေါင်းကွန်မြူနတီအဖွဲ့တည်ထောင်သူကူမင်ဆူဒီရတ်ကရောတမရထရမြလောက်ရဟာကမ္ဘာထိပ်တားနိုင်ငံရဲ့နှောက်ချောင်းပြန်လဲတဲ့ဆောင်းချက်ဖြစ်တယ်လို့ရိုက်တာစတင်ကိုပြောပါတယ
်။ဒီဟာအစားကချေဝါစကားလေးဆဟာရိုစနီယာဒီနဂရမှာယူတူဘီဆာမမ်ဘရီက
တမရအမိတ်ကိုကျွန်တော်ကတော့အတော်စိတ်ပြတ်မိပါတယ်။တိုးတက်ပြီးနိုင်ငံတွေကနမူနာကောင်းတွေလုတ်ပြရမယ်လို့ထင်ပါတယ်။အမိုက်တွေအထွက်နည်းအောင်လုတ်ပြရမှာပါဒါပေမဲ့ plastic pipe တွေပြန်သုံးရမယ်ဆိုရင်တော့ဒါနောက်ကျောင်းပြန်လှည့်တဲ့လုပ်ရဖြစ်နေပါတယ် plastic အမိုက်တွေနှစ်ဆထိရှော့ချဖို့ဆောင်ရွက်နေကြတဲ့ကျွန်တော်တို့လိုနိုင်ငံတွေအပေါ် plastic pipe တွေရဲ့တည်ရောက်မှုကအတော်ဆိုးပါတယ
်ကုလသမဂ္ဂရဲ့သဘာဝပတ်ဝန်းကျင်ရေးအေဂျင်စီ UNEP ရဲ့အဆိုအရအင်ဒိုနီးရှားနိုင်ငံမှာနစ်စင် plastic အမိုက်တန်ချိန်ဖြားမြ 3.3 သန်းထက်မနည်းရှိပါတယ်နိုင်ငံတော်အမိုက်စီမံခန့်ခွဲရေးစနစ် SISPN ရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2024ခုနှစ်အတွင်းဘာလီကျွန်းတစ်ခုထဲမှာတင်ဆွန့်ပစ်အမိုက်တန်ချိန်က1.3သန်းအထိရှိခဲ့ပါတယ်။ ဒေတာခမိုက်ကယ်တီရက်ကလည်းသမ္မတထရမ့်ရဲ့ဆောင်ရွက်ချက်ကိုတဘာဝပတ်ဝန်းကျင်နဲ့နာစီတယ်လို့ရလို့မြင်ပါတယ်
တတိယဘာလီကျုပ်ကတော့ပြအဆန်ကမဟုတ်နာကန်ပလတ်စတစ
်ဘာလီမှာတော့အချိုရီတောက်တဲ့ပလတ်စတစ်ပိုက်တွေမတုံးတာကအကျင့်လို့ဖြစ်နေပါပြီကျွန်တော်တို့မှာစက်ကူပိုက်တွေစတီးပိုက်တွေရှိတယ်လေတဘာဝပတ်ဝန်းကျင်ကိုညဉ့်ညမ်းအောင်တိုက်တွန်းတဲ့သမ္မတထရမ့်ရဲ့ဆောင်ရွက်ချက်ဟာအတော်မှားယွင်းတဲ့လုပ်ရက်လို့ပဲပြောရမှာပါ
ကဘာရေထုကဆက်ဆက်နေတာဖြစ်တဲ့အတွက်ပလတ်စတစ်အမိုက်တွေကရေထုနဲ့အတူကဘာတဝန်းလုံးကိုပြန်နှံ့ရောက်ရှိလာတာပါပလတ်စတစ်အမိုက်တွေကြောင့်ရေနေသတ္တဝါတွေထိခိုက်တရာရတာကိုလည်းအထင်ရှားတွေ့နေရတာပ
ါဒီအကြက်တဲကိုကျော်လွှားဖို့ဆိုရင်ပလတ်စတစ်ပိုက်ထုတ်လုပ်မှုနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေဆက်မထုတ်လုပ်အောင်လို့ဆောင်ရွက်နိုင်ဖို့လိုပါတယ်ဒီနေရာမှာအစိုးရရဲ့အခန်းကဏ္ဍကအတော်အရေးကြီးပါတယ်မာလူဒေါန့်အဖွဲ့ကတော့အမိုက်နဲ့ပတ်သက်ပြီးတောင်းဝန်ယူတတ်အောင်အမိုက်နည်းအောင်ပစ္စည်းတွေပြန်အသုံးပြုတတ်အောင်လူတွေကြားလိုက်ပြီးတော့အတိပေးနေတာဖြစ်ပါတယ
်သမရာဂျိုးဗဒန်လက်ထက်သုံးကတော့ဖက်ဒရယ်အစိုးရလုပ်ငန်းတွေအနေနဲ့အချိုရီတောက်ပိုက်တွေအပါအဝင်တခါသုံးပလတ်စတစ်ပစ္စည်းတွေကိုအစအတော့ဝန်ဆောင်မှုလုပ်ငန်းတွေကနေမဝယ်ဖို့2029ခုနှစ်မှာတော့ထုတ်ပိုးကဏ္ဍကနေပါပလတ်စတစ်ပစ္စည်းတွေကိုမသုံးဖို့ဆောင်ရွက်ခဲ့တာပါ2035ခုနှစ်အရောက်မှာတော့အစိုးရလုံကအားလုံးမှာတခါတုံးပလတ်စတစ်တွေကိုလုံးဝဖယ်ရှားနိုင်အောင်ရေမှန်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပလတ်စတစ်အမိုက်ပြဿနာကိုအစိုးရကတရားဝင်အသိအမှတ်ပြုတဲ့အနေနဲ့ရောပလတ်စတစ်အမိုက်ကိစ္စထိရောက်စွာကင်တွယ်နိုင်ဖို့အတွက်ပါသမရဟောင်းဘာရင်ကဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကမ္ဘာအပူချိန်မြင့်တက်စေတဲ့ရုပ်ကျွင်းလောင်စားထုတ်ယူမှုကိုလျှော့ချရေးကမ္ဘာတဝန်ဖြစ်အားပေးမှုတွေတိုးလာနေတဲ့အတွက်ရေနံနဲ့တဘာဝဓာတ်ငွေ့ကုမ္ပဏီတွေကလည်းလုပ်ငန်းပုံမတိုးတက်နိုင်ခြင်းရှိနေတဲ့ပလတ်စတစ်ထုတ်လုပ်ရေးဖက်ပိုးပြီးတော့အာယုံဆိုင်လာကြတယ်လို့ AP သတင်းတရားမှရေးပါတယ်။ပလတ်စတစ်ထုတ်ကုန်တွေကိုရေနံပေးထွက်ပစ္စည်းနဲ့ထုတ်လုပ်ကြတာဖြစ်တဲ့အတွက်သမ္မတထရမ့်ရဲ့ဆောင်ရွက်ချက်ကိုရေနံနဲ့သဘာဝဓာတ်ငွေ့ကုမ္ပဏီတွေကလည်းအခိုက်အမာထောက်ခံထားကြတာဖြစ်ပါတယ်။ကျွန်မနှောင်းလာပါ
အချိုရီတောက်ပလတ်စတစ်ပိုက်အမေရိကန်မှာပြန်ထုတ်မဲ့ဆိုရင်စရာကိုနက်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲ့ကသုတပါကမ္ဘာမှာ ICJ နဲ့ ICC တရားရုံးကွဲပြားမှုကိုပြောထားပါတယ်ကုလသမဂ္ဂရဲ့အဓိကတရားစင်ရေးဆိုင်ရာတရားရုံး ICJ နဲ့ကြီးလေးတဲ့နိုင်ငံတကာဥပဒေချုပ်ဖောက်မှုတွေကိုစစ်ဆေးတဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးတွေနဲ့ပတ်သက်တဲ့အချက်အလက်တွေမတူကွဲပြားမှုတွေကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
ပြည်ရင်းမှာဖြစ်တဲ့ပဋိပက္ခတွေပဲဖြစ်ဖြစ်မတူညီတဲ့နိုင်ငံတွေအကြားဖြစ်ပွားတဲ့ပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးတနိုင်မှုနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြတာပါနိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice အပြည်ပြည်ဆိုင်ရာတရားရုံးဆိုရနဲ့ ICC International Criminal Courtအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးဆိုတာတွေကိုသတင်းတွေထဲမှာတွေ့ကြရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးရာဆောင်ရွက်မှုတွေကိုလှုပ်ဆောင်ကြတာဖြစ်ပါတယ်။ဒါပေမဲ့ကွဲပြားခြားနားမှုတွေတော့ရှိတာပါ။ ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICJ ကိုကုလသမဂ္ဂတရားရုံးလို့လည်းခေါ်ဆိုတတ်ကြပါတယ်။ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီးလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစုံစမ်းစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ICJ ကိုကုလသမဂ္ဂရဲ့ပြည်ရင်အရာ1945ခုဇွန်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်ဆောင်ရွက်ကြတာပါ ICC ကတော့1998ခုနှစ်မှာနိုင်ငံပေါင်း160ကကိုယ်စားလှယ်တွေညှိနှိုင်းဆွေးနွေးကြပြီး Rome Statute ရောမစာချုပ်ဆိုတာကိုသဘောတူခဲ့ကြပြီး ICC ကိုထူထောင်ခဲ့တာဖြစ်ပါတယ်ICJ ရုံးချုပ်ရော ICC ရုံးချုပ်ရောနှစ်ခုစလုံးကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတာဖြစ်ပါတယ် ICJ အပြည်ပြည်ဆိုင်ရာတရားရုံးအနေနဲ့နိုင်ငံတွေကြားနေမြေဆိုင်ရာအငြင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေးပိုင်တဲ့အငြင်းပွားမှုကုံသွယ်ရေးဆိုင်ရာအငြင်းပွားမှုတဘာဝရေးမြေဆိုင်ရာအငြင်းပွားမှုတွေပေါ်ကင်တွယ်ဖြေရှင်းရပြီး
ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေလူသားဖြစ်မှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေအချို့အချာအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစတဲ့ရာဇဝတ်မှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွယ်တရားစီရင်ကြရတာဖြစ်ပါတယ်။ ICJ အနေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေကိုအဓိကပြုလုပ်ပြီး ICC ကတော့ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်အလက်နဲ့ကိုင်ညီတဲ့ဘယ်နိုင်ငံကိုမဆိုစုံစမ်းစစ်ဆေးတရားရေးဆိုင်ရာဆောင်ရွက်မှုတွေပြုလုပ်နိုင်ပါတယ်။တရားရေးဆိုင်ရာပြဋ္ဌာန်းချက်တွေအနေနဲ့ကတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ဥရောပဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။တင်ပြလာတဲ့အမှုတွေကိုစစ်ဆေးစုံစမ်းမှုတွေပြုလုပ်ဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရေးဆိုင်ရာရှေ့နေ18ဦးရှိပါတယ်။ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှေ့နေတွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ကြပါတယ်။ ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်တာပါ။ ICC ကတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နှစ်နိုင်ငံဟာအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပူပေမဲ့2019ခုနှစ်မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်ကနှုတ်ထွက်ခဲ့ကြပါတယ်။မြန်မာနိုင်ငံကတော့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ ICC အနေနဲ့နိုင်ငံတကာကရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်မှုလုပ်ငန်းတွေလှုပ်ဆောင်နေချိန်မှာပဲနိုင်ငံတကာရာဇဝတ်ခုံရုံး ICC အပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်အစ္စရေးလိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တဲ့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကဝန်ထမ်းတွေအပေါ်စီးပွားရေးနဲ့ခရီးသွားလာခွင့်ပိတ်ပင်မှုတွေပါဝင်တဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်မယ်လို့ဖေဖော်ဝါရီလ6ရက်နေ့မှာကြေညာခဲ့တာပါ ICJ နဲ့ ICC မှာလုပ်ငန်းဆောင်တာမတူညီမှုတွေရှိပေမဲ့တူညီမှုအချက်ကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်စက်မှုတွေမရှိပဲလူသားတိုင်းတရားဥပဒေစိုးမိုးမှုအောက်မှာငြိမ်းချမ်းချမ်းချမ်းလူအခွင့်အရေးပြည်ပြည်ပေါ်ပေါ်နဲ့နေထိုင်သွားနိုင်ကြဖို့ပဲဖြစ်ပါလိမ့်ရှင
် ICC နဲ့ ICJ တရားရုံးတွေကွဲပြားမှုမညံ့ညွတ်လင်းပြပြခဲ့တာပါအခုတော့ VOA American တရဲ့စနေညအစည်းအဝေးနဲ့ဆုံးမသက်ခင်တရင်အချင်းချုပ်ကိုကုသမှုချက်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့မျက်နှာချင်းဆိုင်တွေ့ဆုံမှုပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ရုရှားဘက်ကပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲအပအဝင်ကမ္ဘာရေးရာတွေကိုခေါင်းဆောင်တွေကြဲကြဲပြန့်ပြန့်ဆွေးနွေးကြလိမ့်မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးစာဂျီရက်ကော့ဖ်ကရုရှားဆူရပိုင်းသတင်းဌာနကိုပြောဆိုခဲ့တာပါ။ပြင်ဆင်မှုတွေလုပ်နေတာထိတ်တန့်အရာရှိတွေအကြားနောက်ထပ်ဆွေးနွေးမှုတွေဖြစ်နိုင်လိုက်ဖို့အမေရိကန်နဲ့ရုရှားတန်တမာတွေလာမဲ့သတင်းနှစ်ပတ်အတွင်းမှာတွေ့ဆုံနိုင်ပွဲရှိတယ်လို့လဲရုရှားဒုတိယနိုင်ငံဂျာယေဝင်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌလေတပ်ဗိုလ်ချုပ်ကြီးစီချူဘရောင်းကိုသမ္မတဒေါ်နယ်ထရမ့်ကယာရုကနေရုတ်တရက်ဖယ်ရှားလိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီးစီချူဘရောင်းဟာအများလေးစားခံရတဲ့အကြီးအကဲတစ်ယောက်ဖြစ်တယ်လို့အမေရိကန်စစ်တပ်သမန်းမှာအာဖရိကနယ်ပွားအမေရိကန်အနေနဲ့ဒုတိယမြောက်ပူးတွဲစီဦးစီးချုပ်များကော်မတီဥက္ကဋ္ဌယာရုကိုလက်ခံရယူခဲ့သူဖြစ်ပါတယ်သူကိုယာဒူးကနေတမရကဖေရှားခဲ့တဲ့တောက်ချာနေတုံကပင်တကွန်စစ်ဌာနချုပ်မှာလဲတုံလို့เสียဖြစ်ခဲ့ပါတယ် VOA သတင်းဌာနအနေနဲ့ Trump TV ဖြစ်မှာမဟုတ်ပေမဲ့ Trump ကိုအတိတ်ပဲမရှိဝေဖန်တဲ့သတင်းမီဒီယာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ VOA အကြီးအကဲတာဝန်ယူဖို့တမရဒေါ်နယ်ထရမ့်ကရွေးချယ်ထားသူကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာသတင်းတိုက်ပွဲဆင်တဲ့နေရာမှာ VOA ဟာအမှန်တရားအတွက်အကောင်းဆုံးလက်နက်ဖြစ်တယ်လို့လဲ Kelly Lake ကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကမရေကျွန်းရင်းနှီးစိတ်ကအပေါ်ဝင်တရုတ်စီမံကိန်းအများဆုံးရှိတဲ့ကြောက်ဖြူမြို့နယ်မှာတော့အရက်ကတက်တော့ AA နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းထန်နေပါတယ်
။ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချက်ပြီမှာတော့ VOA American တရဲ့စနေညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့စိုက်တာဟမ်ဒွန်တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝယ်မယ်မှာVOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come